This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွှတ်ဌာနရေဒီယို NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်ကစပြီးရေဒီယို NUG စီစဉ်နေပြီးဓာတ်ရိုက်အတံတွေပြင်နေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG မှဦးစွာပထမနှုတ်ခွန်းဆက်သအပ်ပါတယ်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဦးစွာ98နှစ်မြောက်ရှမ်းမြို့သားနဲ့ရှမ်းပြည်နယ်နေသူ CRPH နဲ့ NUG တို့မှပေးပို့သောတဝန်လွှာကိုရန်နိုင်မှဖက်ကြားပေးပါမယ်ရှင်
။98နှစ်မြောက်ရှမ်းမြို့သားနဲ့ရှမ်းပြည်နယ်နေသူ CRPH နဲ့ NUG တို့မှပေးပို့တဲ့တဝန်လွှာကိုဖက်ကြားတင်ပြပေးပါမယ်။ယနေ့2025ခုနှစ်ဖေဖော်ဝါရီလ9ရက်နေ့တွင်ရှမ်းတိုင်းသားတို့၏တမိုးထားမြို့ရာရှမ်းမြို့သားနဲ့ရှမ်းပြည်နယ်နေသူ98နှစ်တာကာလသို့ရောက်ရှိခဲ့ပြီးယခုကဲ့သို့မင်္ဂလာအပေါင်းခါကြောင်းသောရှမ်းမြို့သားနှင့်အချိန်ကာလတွင်ပြည်တော်စုတဝန်းလုံးရှိတိုင်းသားများပြည်သူများအားလုံးအနေဖြင့်ရည်ရွယ်ကြိုးစားနေသော Federal Democracy ပြည်တော်စုကြီးစီသို့ဘေးကင်းစွာရှောက်လန်းနိုင်ပါစေကြောင်းမေတ္တာပို့သလျက်ကောင်းကျိုးစုံညီပြည့်ဝပါစေကြောင်းဆုမွန်ကောင်းတောင်းအပ်ပါတယ်လို့ဖော်ပြပါတယ်။1948ခုနှစ်တမိုင်းဝင်ပင်လုံညီလာခံတွင်ပေါ်ပေါက်လာသောစီးလုံးညီညွတ်မှုပင်လုံစစ်တပ်ကိုဖော်ညွှန်းနိုင်သည့်ရှမ်းမြို့သားနှင့်ရှမ်းပြည်နယ်နေအားဂုဏ်ပြုလျက်ခန္ဓာများအားနှစ်စင်ကျင်းပါခြင်းအတွက်ဂုံယူဝမ်းမြောက်မိပြီးရှမ်းတိုင်းသားများသည်ညီနောင်တော်လိုင်းတိုင်းရင်းသားအင်အားစုများနှင့်အတူအာဏာရှင်စနစ်အမြင့်ပြည့်ရေးအတွက်ခေတ်အဆက်ဆက်တော်လိုင်းတိုက်ပွဲများတွင်သာမကမျက်မှောက်ကာလနှွေဦးတော်လိုင်းရေးတွင်ခေါင်းဆောင်မှုရေချင်းကောင်းတို့ဖြင့်ဥဆောင်ပေါ်ဝင်ခဲ့ကြသည့်အတွက်လည်းလေးစားဂုဏ်ယူရပါကြောင်းဖော်ပြလိုတယ်လို့ဆိုပါတယ်။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီနှင့်ဖြင့်စစ်အာဏာရှင်စနစ်အပြီးတိုင်ခြုံငင်းရင်းနှင့်ရှမ်းတိုင်းသားများပါဝင်ပြည်သူတို့စီ၏ဒီမိုကရေစီရေးအမျိုးသားတန်တူးရေးလူ့အခွင့်အရေးတို့အားအပြည့်အဝပုံဖော်တည်ဆောက်သွားနိုင်ရန်ဥတီစ조사ဆောင်ရွက်တော်မူဖြစ်ကရှမ်းတိုင်းသားသွေးချင်းညီနောင်များတို့သည်လည်းမိမိတို့အားလုံးနှင့်အတူတကွလက်ချင်းတွဲချိတ်ဆက်ဆောင်ရွက်သွားနိုင်မည်ကိုယုံကြည်တယ်လို့ဆိုပါလေရှမ်းမျိုးသားတော်လိုင်းလှုပ်ရှားမှုများသည်လွတ်လပ်ရေးရာပြီးချိန်မှစ၍ပြည်သူ့နေဦးတော်လိုင်းရဲ့အထီးတိုင်းအောင်ပါဝင်နေကြသည့်ပြည်သူလူထုနှင့်တော်လိုင်းမာမီများကြားတွင်စိတ်ခွန်အားများတိုးပွားစေခဲ့ပြီးဒီမိုကရေစီရဲ့နှစ်ကိုပိုင်ပြတ်ထန်းခွင့်တို့အတွက်တိုက်ပွဲဝင်ခဲ့ကြသောခေတ်ဆက်ဆက်ရှမ်းတိုင်းသားခေါင်းဆောင်များနဲ့ယခုလက်ရှိနေဦးဒေါ်လာရေးတွင်အသက်သွေးချွေးစည်ရေးပြေးဆက်ခဲ့သောရှမ်းမျိုးသားသူရဲကောင်းအပေါင်းအားလည်းအမျိုးသားညီညွတ်ရေးအစိုးရကလေးမျက်စွာဂုဏ်ပြုဥညွတ်မှတ်တမ်းတင်ထားမိဖြစ်ကြောင်းဆိုပါရယ်ယနေ့တွင်ကြာရောက်သော98နှစ်မြောက်ရှမ်းမျိုးသားနေ့မှစတင်ပြီးရှမ်းမျိုးသားခေါင်းဆောင်ကြီးများရှမ်းပြည်တွင်နေထိုင်သောရှမ်းလူမျိုးများရှမ်းအနယ်ဝင်တိုင်းသားများနှင့်ပြည်သူလူထုတစ်ရလုံးလိုလားတောင်းတသောစစ်အာဏာရှင်စနစ်ခြုံငင်းပြီးပင်လုံစာချုပ်ပါအခြေခံမှုများပေါ်တွင်ခြေခံသောလွတ်လပ်သောတရားမျှတသောကိုပိုင်ပြတ်ထန်းခွင့်အပြည့်အဝရှိသောမတူကွဲပြားမှုများကိုတန်းတူရည်တူအပြန့်အလှန်လေးစားမှုရှိသော Federal Democracy ပြည်ထောင်စုသစ်တည်ဆောက်ရေးတို့တွင်ရှမ်းပြည်အတွင်းရှိရှမ်းတိုင်းသားလူမျိုးစုများအားလုံးကိုအမျိုးသားညီညွတ်ရေးအစိုးရနှင့်လက်တွဲညီညာစွာဆောင်ရွက်စီလိုပါကြောင်းအင်တိုင်းအားတိုင်းဖိတ်ခေါ်ရင်းဤဂုံပြုတော်လွန်အားပေးပို့အပ်တယ်လို့ဖော်ပြပါလေခင်ဗျာ
ကုဆလပီစီရေးသတင်းကောင်းနှုတ်ချက်တွေကိုမင်းယူကတင်ပြပေးပါအောင်မယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့်ကာကွယ်ရေးဝန်ကြီးဌာနရဲ့မဟာဗျူဟာ၈ရက်တွင်စိုးမိုးထိန်းချုပ်နယ်မြေများကိုဆက်လက်ကာကွယ်ထိန်းသိမ်းနိုင်ရန်နှင့် ဆိုမိုထိန်ချုပ်နယ်မြေများတိုးချဲ့ရန်တို့ပါဝင်ကြောင်းကာကွယ်ဝင်ကြီးကလွှတ်တော်တွင်အစီရင်ခံတင်ပြတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြီးမှုကျင်းပသောပြည်ထောင်စုလွှတ်တော်တတ်တမအကြိမ်အစီအဝေးပထမနေ့မှာ NUG အစိုးရရဲ့လုပ်ငန်းဆောင်တာများအစီရင်ခံစာဖတ်ကြားရာမှာကာကွယ်ဝင်ကြီးဦးရီမွန်ကအခုလိုပြောကြားခဲ့ပါတယ်။ကာကွယ်ဝင်ကြီးဌာနအနေနဲ့မဟာဗျူဟာရှေ့ရက်ကိုချမှတ်အကောင့်ထဲပေါ်ဆောင်ရွက်လျက်ရှိပါတယ်။၁ကာကွယ်ရေးဝန်ကြီးဌာနရဲ့ဥဆောင်မှုဖြင့် PDF ပကဖများကိုစစ်တီဆိုင်ရာကျင့်ဝတ်များအမိန်ပေးကုတ်ကဲမှု၂ရက်နဲ့တိုက်စွမ်းရည်အားကောင်းသောတပ်မတော်ဖြစ်လာအောင်ဆက်လက်တိစောက်ရန်2ရန်သူစစ်ရန်များကိုရုပ်ပိုင်းစိတ်ပိုင်းချိနဲ့အောင်အဆက်မပြတ်ဆောင်ရွက်ရန်3စိုးမိုးထိန်ချုပ်နယ်မြေများကိုဆက်လက်ကာကွယ်ထိန်းသိမ်းရန်ပြည်သူအားစစ်ကောင်စီ၏အကြမ်းဖက်မှုများမှကာကွယ်စောင့်ရှောက်ရန်နှင့်စိုးမိုးထိန်ချုပ်နယ်မြေများကိုတိုးချဲ့ရန်တို့ပါဝင်တယ်လို့အစီရင်ခံတင်ပြခဲ့ပါသည်ဒါအပြင်မဟာမိတ်များနဲ့စီရေးနိုင်ငံရေးပုံမတိုးတက်အောင်လှုပ်ဆောင်ရန်အချက်တို့လည်းပါဝင်တယ်လို့သိရှိရပါတယ်ခင်ဗျာ။ဒုတိယစီရေးသတင်းနေဖြင့်ကဏီမြို့နယ်တနီယာတွင်စစ်တပ်လေဒီနှစ်စီးဖြင့်စစ်တပ်ကပြစ်ခတ်တိုက်ခတ်ရာရဲသားပြည်သူတဦးသေဆုံး၍တဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းကဏီမြို့နယ်တနီယာတွင်စစ်တပ်လေဒီနှစ်စီးဖြင့်စစ်တပ်ကပြစ်ခတ်တိုက်ခတ်ရာရဲသားပြည်သူတဦးသေဆုံး၍တဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သတင်းရရှိပါတယ်။ဖေဖော်ဝါရီ9ရက်နေ့မနက်တနာရီကဏီမြို့နယ်တနီယာတွင်နမခအနောက်မြောက်တိုင်းစစ်ဌာနချုပ်တပ်ပါရာမိုတာစစ်တပ်လေဒီနှစ်စီးဖြင့်ပြစ်ခတ်တိုက်ခိုက်မှုခံခဲ့ရရာအဆောက်အုံတချို့ပျက်စီးပြီးအရသာပြည်သူတဦးသေဆုံး၍တဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကဏီတော်လိုင်းအင်အားစုများထံမှသိရပါဗျ။စကားဆအနေဖြင့်တိုက်ခိုက်ရေးလေယာဉ်များအစားအချိန်လောင်းစာအကုန်ကျတက်တာသောပါရာမိုတာများကိုနိုင်ငံနေရာအနှံ့သုံးဆွဲလာနေပါဗျ။ကဏီမြို့နယ်သည်တိုင်းစစ်ဌာနချုပ်နှင့်တိတ်မဝေးသောကြောင့်ယခုဖြစ်စဉ်မျိုးမကြာခဏကြုံတွေ့လာနိုင်ပါသည်။သို့ဖြစ်ပါ၍မိဘပြည်သူများအနေဖြင့်တရင်အလေးထားမှုမပြတ်ရှိသင့်ပါသည်လို့ကဏီမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဖော်ပြပါရခင်ဗျာ။ဆက်လက်ပြီးအုတ်ဖို့မြို့နယ်အတွင်းဝင်လာတဲ့စစ်တပ်စစ်ကြောင်းကိုတိုက်ခိုက်မှုမှာစစ်သား6ဦးသေဆုံးပြီးအထိနာသွားတာကြောင့်ပြည်သူပိုင်းအိမ်16လုံးကိုစစ်တပ်ကမီးရှို့ဖျက်ဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ချမ်းတာယာဝတီခရိုင်အုတ်ဖို့မြို့နယ်အပိုင်းပဲခူးရုံးမအတွင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရာစစ်သား6ဦးသေဆုံးသွားတာကြောင့်အထိနာသွားတဲ့စစ်တပ်စစ်ကြောင်းဟာပြည်သူပိုင်းအိမ်16လုံးမီးရှို့ဖျက်ဆီးသွားတယ်လို့တာယာဝတီခရိုင်တရင်3802တပ်ခွဲ9ကထုတ်ပြန်ပါတယ်။အုတ်ဖို့မြို့နယ်အပိုင်းပဲခူးရုံးမအတွင်စစ်ကြောင်းထိုးလာတဲ့အင်အား40ခန့်ပါစစ်တပ်စစ်ကြောင်းနဲ့တာယာဝတီခရိုင်တပ်ရင်း3802တပ်ခွဲ9ဗျူဟာစစ်ကြောင်းတို့ဖေဖော်ဝါရီလ4ရက်နေ့မနက်9နာရီခန့်အချိန်ကချောင်းကောင်းအုပ်စုစင်မြင့်ရွာအနီးမှာလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ရာမိနစ်30ခန့်ကြာတိုက်ပွဲဖြစ်ခဲ့ပြီးစစ်သား6ဦးသေဆုံးက15ဦးဒဏ်ရာရသွားတယ်လို့သိရပါဗျ။စစ်တပ်ဘက်ကဆက်လက်နဲ့လက်နက်ကြီးတွေတုံးပြီးဇက်တိုက်ပစ်ခတ်တာကြောင့် PDF ရဲဘော်တအူလက်နက်ကြီးစဒဏ်ရာရခဲ့တယ်လို့လည်းသိရပါဗျ။နေမြေကျွမ်းကျင်မှုနဲ့အပေါ်စည်းကနေပြစ်ခတ်ခွင့်ရပေမဲ့စစ်တပ်ဘက်ကစစ်ကူတွေတက်လာတဲ့အတွက်ဆက်မတိုက်တော့ပဲပြန်ဆုတ်ခဲ့ရတယ်လို့တာယာဝတီခရိုင်တပ်ရင်း3802တပ်ခွဲ9ကပြောပါတယ်။အထိနာသွားတဲ့စစ်ကောင်စီတပ်ကိုစစ်ကူလာတဲ့အင်အား40ဦးပါစစ်ကြောင်းဟာပြည်သူပိုင်ကားနှစ်စီးကိုချောဆွဲပြီးထမင်ကုန်းရွာဘက်ကနေရောက်ရှိလာခဲ့ပြီးစင်မြင့်ရွာကအိမ်16လုံးကိုမီးရှို့ဖျက်ဆီးကာတေဆုံးဒဏ်ရာရစစ်သားတွေကိုတဲပြီးဆုတ်ခွာသွားတယ်လို့သိရပါတယ်။အုတ်ဖို့မြို့နယ်အပိုင်တွေကရိုးမတော်အတွင်းမှာတိုက်ပွဲတွေထပ်ဖြစ်လာနိုင်ပြီးစစ်တပ်ကလူသားတိုင်းအဖြစ်ပေါ်တာဆွဲဖမ်းဆီးတာကားတွေကိုချောဆွဲတာတွေပြုလုပ်နေတဲ့အတွက်ပြည်သူလူထုအနေနဲ့စစ်ကောင်စီတပ်ဖွဲ့တွေအနီးသွာလာနေထိုင်တာတွေမလုပ်ကြဖို့တာယာဝတီခရိုင်တပ်ရင်း3802တပ်ခွဲ9ကအတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်နောင်ချိုမှာအကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကားသမားတဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။တအောင်းပြည်တပ်မှနှစ်နယ်မြေနောင်ချုံမြို့နယ်မှာအကြမ်းဖက်စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသနေကားသမားတအူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PSLF TNLA သတင်းနှစ်ပြန်ကြားရေးဌာနကပြောပါတယ်။မနေ့ဖေဖော်ဝါရီ6ရက်မနက်10နာရီမိနစ်20ခန့်အချိန်မှာတပြေတောင်ဖျားကုန်းဘော်ကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံတလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုကြောင့်ကြံကားမောင်းလာတဲ့အသက်30အရွယ်ဆိုင်းလာဦးဆိုသူဘုံစားထိမှန်ပြီးပြင်းထန်ဒဏ်ရာရရှိခဲ့တာကြောင့်ဆေးကုသနိုင်ဖို့ဒေသနေပြည်သူတွေကစေယုံပို့ဆောင်ပေးခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ22ရက်ကလည်းနောင်ချုံမြို့မှာတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကပြည်သူလူထုကိုရည်ရွယ်ချက်ရှိရှိနဲ့ Jet Fighter 3 bi boun na long che cha tat khat khe da chaung myo thami 3 u ne myo ta 5 u te song bi ta u thi kai dan ya yashi ga ne ain na long ne ye sakhan thi kai pyesi khe ba de. Sit kaung si tat ha tai pwae phit da ma shi be yat ta pi du rue ko u ti bi ywe che shi shi boun che tat khat ni da chaung pi du mya a ni ne sit kaung si i boun che tat khat mu rue ko shaung sha nai mo si ye tri a mye shi ni bo lo at bi လေချောင်းရံကနေကာကွယ်နိုင်ရင်းနဲ့လေချောင်းရံကာကွယ်ဆိုင်ရာနီးလန်းတွေလိုက်နာဆောင်ရွက်ဖို့ PSLF TNLA ကတိုက်တွန်းလို့ဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရေးသတင်းတွေကိုတော့ Radio NUG သတင်းတောင်းကိုခန့်နှင့်မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရေးသတင်းကောင်းနှုတ်ချက်များကိုနားဆင်ရပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်မຫນွေဦးမုံကဆက်လက်တင်ပြပေးပါအောင်မယ်ရှင်မင်္ဂလာညချမ်းပါ2025ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီအစည်းအဝေးကျင်းပမယ့်သတင်းကိုဥစွာတင်ပြပေးပါမယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီအစည်းအဝေးကျင်းပမှာဖြစ်ကြောင်းသတင်းရရှိပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဗဟိုကော်မတီရဲ့ဂျာကာလပြင်ဆင်မှကျင်းအစည်းအဝေးကိုဇွန်လ2025ခုနှစ်ဖေဖော်ဝါရီလ10ရက်နေ့နနက်9နာရီချိန်မှာကျင်းပမယ်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့မန္တလေးဒေသဂျာကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲလုပ်ငန်းကော်မတီရဲ့ဒုတိယတက်တန်းလေးလတက်တန်းတို့မှုအားလွှတ်တော်၏အတည်ပြုချက်ဒီကနေ့ရယူတဲ့သတင်းပဲဖြစ်ပါတယ်။မန္တလေးဒေသဂျာကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲလုပ်ငန်းကော်မတီရဲ့ဒုတိယတက်တန်းလေးလတက်တန်းတို့မှုအားလွှတ်တော်၏အတည်ပြုချက်ဒီကနေ့ရယူခဲ့ပါတယ်။မန္တလေးတိုင်းလွှတ်တော်အထူးအစည်းအဝေးတင်ပြဆောင်2025ကိုဒီကနေ့နနက်9နာရီချိန်မှာစတင်ကျင်းပခဲ့ပါတယ်။လွှတ်တော်အထူးအစည်းအဝေးမှာလွှတ်တော်ဥက္ကဋ္ဌနေရယူခြင်း၊စည်းဝေးစတင်ကြောင်းကြေညာခြင်း၊စည်းဝေးအစီအစဉ်ကြိုတင်ဖြန့်ဝေထားကြောင်းတင်ပြခြင်း၊တိုင်းလွှတ်တော်ကိုယ်စားလှယ်များတက်ရောက်မှုအခြေအနေတင်ပြခြင်းနဲ့လွှတ်တော်၏အဆုံးအဖြတ်ရယူခြင်းမန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီရဲ့ဒုတိယတက်တန်းလေးလတက်တန်းတို့နိုင်ရန်ဥပဒေရကော်မတီဥက္ကဋ္ဌကလွှတ်တော်သို့ဖတ်ကြားတင်သွင်းခြင်းမန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီရဲ့ဒုတိယတက်တန်းလေးလတက်တန်းတို့မှုအားလွှတ်တော်၏အတည်ပြုချက်ရယူခြင်းတို့လှုပ်ဆောင်ခဲ့ပါသည်မန္တလေးတိုင်းလွှတ်တော်အထူးအစည်းအဝေးတင်ပြဆောင်2025ကိုတိုင်းလွှတ်တော်ကိုယ်စားလှယ်82ရာခိုင်နှုန်းတက်ရောက်ခဲ့ကြပြီးနနက် 9:45 မိနစ်အချိန်မှာအောင်မြင်စွာရုပ်သိမ်းခဲ့ပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့အင်းစိန်ထောင်စစ်ကုံရုံးကရွှေပြည်သာသပိတ်ကော်မတီဝင်ကိုရန်အောင်ကြည်ဝင်နဲ့ကိုသက်ထူးစောတို့ကိုအလုံးနဲ့ထောင်နဲ့သုံးနှစ်စီချမှတ်တဲ့သတင်းဖြစ်ပါတယ်။ဂျမစစ်ကောင်စီရဲ့အင်းစိန်ထောင်တွင်စစ်ကုံရုံးကရွှေပြည်သာသပိတ်ကော်မတီဝင်ကိုရန်အောင်ကြည်ဝင်နဲ့ကိုသက်ထူးစောတို့ကိုပုံမှန်905ကကြီးနဲ့အလုံးနဲ့ထောင်နဲ့သုံးနှစ်စီကြာခံစေဖို့ချမှတ်လိုက်တယ်လို့ရွှေပြည်သား strike committee ကထုတ်ပြန်ပါတယ်။အင်းစိန်ထောင်မှာမတရားဖမ်းဆီးချုပ်နှောင်ခံထားရတဲ့ရွှေပြည်သားသပိတ် committee ကကိုရဲနောင်ချီဝင်းနဲ့ကိုသက်ထူးစောတို့ကိုအချင်းနောင်တွင်ရှိစစ်ခုံရုံးကမနေ့ကဖေဖော်ဝါရီလ6ရက်နေ့မနေ့ပိုင်းမှာအမိန့်ချမှတ်ခဲ့တာလို့သိရပါတယ်။အကြမ်းမဖက်လှုံ့ဆော်မှုမှာပါဝင်ခဲ့တဲ့လူငယ်တို့ကိုစစ်အောင်စီကမတရားဖမ်းဆီးပြီးအကျဉ်းချခဲ့တယ်လို့ရွှေပြည်သားသပိတ် committee ဝင်တော်လှန်လူငယ်များအနေနဲ့အာနာရှင်စနစ်အမြင့်ပြတ်တဲ့အထိစက်ပြီးတော်လန်တိုက်ပွဲဝင်သွားမယ်လို့ဆိုပါတယ်။ရွှေပြည်သားသပိတ်ကော်မတီကကိုရန်အောင်ကြည်ဝင်းနဲ့ကိုသက်ထူးစောတို့ကိုဂျမစစ်တပ်ကပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ည9နာရီမှာမတရားဖမ်းဆီးခဲ့တာလို့သိရပါတယ်။ဖမ်းခံရတဲ့နေဟာ86ကြိမ်မြောက်ပြည်ပဆိုင်ရာလူခွင့်ရေးနေဖြစ်ပြီးလူခွင့်ရေးထွန်းကားစီတရားမျှတလွတ်လပ်မည်ဆိုတဲ့စာသားပါတဲ့ဗဏ္ဍာကိုင်ဆွဲကရွှေပြည်သားသပိတ်ကော်မတီနဲ့မျိုးဆက်သစ်လူငယ်သပိတ်ကော်မတီ NGYSC တို့ပူးပေါင်းကလူလူလှုပ်ရှားမှုတစ်ခုဖော်ဆောင်ခဲ့ပါတယ်။အဲ့ဒီနောက်ညပိုင်းမှာရွှေပြည်သားမြို့နယ်အမှတ်ရှိရက်ကွက်မှာရှိတဲ့မော်တယ်တစ်ခုမှာဝင်ရောက်နာခိုနေချိန်မှာပဲဂျမစစ်တပ်ကအဲစင်းအကြောင်းပြပြီးမတရားဖမ်းဆီးခံခဲ့ရတာလို့သိရပါတယ်ရှင်။ပသိမ်ချင်းနောင်တွင်တန်းစီများနဲ့ထောင်ဝင်းနှင်းများပူးပေါင်းကအခန်းတွင်မီးလုံးဝင်ခြင်းမှအစာပြေအချားငွေကြေးကောက်ခံမှုများဆောင်ရွက်နေတဲ့တရင်ကိုလည်းတင်ပြပေးပါဦးမယ်။ပသိမ်ချင်းနောင်တွင်တန်းစီများနဲ့ထောင်ဝင်းနှင်းများပူးပေါင်းပြီးအခန်းတွင်မီးလုံးဝင်ခြင်းမှအစာပြေကအချားငွေကြေးကောက်ခံမှုများဆောင်ရွက်နေတယ်လို့ဖေဖော်ဝါရီလ9ရက်မှာမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကိုရဲ့ PPNM ကဖော်ပြပါတယ်။ပသိမ်ချင်းနောင်တွင်နေထိုင်မှုတွက်လိုအပ်ချက်များကိုထောင်အာဏာပိုင်များ၌တာဝန်ရှိသော်လည်း၎င်းတို့ကပြင်ဆင်ပေးခြင်းမရှိတဲ့အပြင်အခြားမှုနှင့်ကြားခံလျက်ရှိတဲ့တန်းစီများနဲ့ထောင်ဝင်းနှင်းများပူးပေါင်းပြီးခန်းတွင်မီးလုံးဝင်ခြင်းမှအစပြုကအခြားငွေကြေးကောက်ခံမှုများဆောင်ရွက်နေတယ်လို့ဖော်ပြပါတယ်။ပါဆယ်ပို့ရ၌ဟင်းသုံးမြို့သားလက်ခံပြီးက coffee corner ထောက်တာပေးပို့ရရတော့ပြီလက်ရှိပဋိပန်းကျင်းအောင်တွင်တွင်ဟင်းမလောင်ငါမှုကြောင့်နိုင်ငံရေးကျင်းသားများသည်ထောင်စည်းပါးကိုငွေသွင်းကပဋိပန်းဆဈေးများဖြင့်ဝယ်ဆားနေရတယ်လို့ဖော်ပြပါတယ်။ဒါ့အပြင်နိုင်ငံရေးကျင်းသားများသည်နေရာအခက်အခဲစားသောက်ရေးအခက်အခဲများကြုံတွေ့နေကြရုံသာမကတောက်ရင်မရရှိ၍ချိုးရည်ကိုသာတောက်သုံးနေကြရတယ်လို့ဖော်ပြပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ဆီယနာရှင်များကြောက်ရတဲ့ကမ္ဘာမကြီးဘူးတချင်းပက်ကန်ရှင်တေးရေးဆီယနာမြန်မာကွဲလွန်တဲ့သတင်းဖြစ်ပါတယ်။ဆီယနာရှင်များကြောက်ရတဲ့ကဘာမကျေဘူးတချင်းပဲကရှင်တရေးဆီယနာမြန်မာကွဲလွန်သွားခဲ့တယ်လို့သတင်းရရှိပါရယ်ဖေဖော်ဝါရီ9ရက်မနက် 9:45 မိနစ်မှာကွဲလွန်ခဲ့တာဖြစ်ပါတယ်။နာမြန်မာနေတဲ့ဆိုတဲ့တေးစီယူကွေကိုကိုရိုင်းရေးသားတီဆိုထုတ်ဝေခဲ့ပြီး 1983-1984 ကာလမှာစတင်ဖြန့်ချိခဲ့တာဖြစ်ပါတယ်။တရေးနာမြန်မာဟာတေးတချင်းမှာ 9,000 နီးပါးရေးသားခဲ့ပြီးမဖြန့်ချိရသေးတဲ့တေးတချင်းများစွာလည်းကျန်ရစ်ခဲ့ပါတယ်။ကွဲလွန်ချိန်မှာအသက်68နှစ်ရှိပြီဖြစ်တဲ့ဆီယနာမြန်မာဟာစစ်ကောင်စီကဖန်ထားတဲ့ဆူရော်ဗျူဟာရဲ့ဖခင်နဲ့ဖြစ်ပါတယ်။ကွယ်လွန်ချိန်မှာဇနီးသား3ဦးသမီး2ဦးနဲ့မြေ3ဦးချင်းရခဲ့ပါတယ်။တရီးနိုင်မြန်မာရဲ့စာပနာကိုဖေဖော်ဝါရီလ9ရက်နေ့မှာရေဝေးတုတ်တံမှကျင်းပသွားမှာဖြစ်ပြီးတကြုံမဲ့ချိန်ကိုထပ်မံကျင်းပသွားမှာဖြစ်တယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာဖေဖော်ဝါရီလ10ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်ကတော့မြန်မာနိုင်ငံတဝန်းလုံးမှာအများအပြားသားရနေပါမည်မနက်ခင်းအပူချိန်များလျော့နေလျက်ရှိပြီးတော့မြူအနှင်းငယ်ကျဆင်းနေတတ်ပါသည်ဘင်္ဂလားပင်လယ်ော်အခြေအနေမှာဘင်္ဂလားပင်လယ်ော်မှာအများအပြားသားရပါမည်မိုးအခြေအနေကတော့တပြည်လုံးမှာအများအပြားတိမ်အနှင်းငယ်ဖြစ်ထွန်းနေပြီးတော့အလဲပိုင်းဒေသများမှာတိမ်အနှင်းငယ်ထူထပ်နိုင်ပြီးသားရနိုင်ပါသည်ကချင်ပြည်နယ်မြောက်ဖျားပိုင်းဒေသများနဲ့ရှမ်းပြည်နယ်အရှေ့ပိုင်းဒေသများမှာအေးပူလာပြီးတော့မိုးအနှင်းငယ်ရွာသွန်းနိုင်ပါတယ်။ရွာရံရာကင်နှုန်းကတော့90ဖြစ်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကန်ယူတန်းနဲ့အေရဝတီတိုင်းတို့မှာလေဟာအရှိတောင်ဘက်မှတိုက်ခတ်နေပြီးတော့တနအီကို10မိုင်မှ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်းတင်ရှိနိုင်ပါတယ်။ရန်ကုန်တိုင်းမုဒ္ဓမကွေနဲ့တနင်္သာရီကန်ယူတန်းဘက်မှာလေဟာအရှိဘက်မှတနအီကို9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးတော့လှိုင်းအနှင်းငယ်ရှိနိုင်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီမှဆက်လက်တင်ဆက်ပေးနေပါတယ်ခုဆက်လက်ပြီးသတင်းနဲ့တူလူလူစကားသံအစီအစဉ်မှာရွှေဆက်တော်ဖျားဘူးခီးတဲ့နဲ့ကုန်ပစ္စည်းပို့ဆောင်သူတွေလည်းမရှိသလောက်နေလာတဲ့အကြောင်းကိုနှွေဦးလီပြေကတင်ဆက်ပေးပါမယ်ရှင
်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့တူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်အောင်မင်္ဂလာဝေးပြေးကွင်းမှာရန်ကုန်ကနေရွှေဆက်တော်ဖျားဘူးခီးတဲ့နဲ့ကွန်ပစ္စည်းပို့ဆောင်သူတွေလည်းမရှိသလောက်နေလာပါတယ်ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်အကြံဖက်စစ်တပ်ကရွှေဆက်တော်ဖျားပွင့်ပွဲကိုဟန်ပြဖွင့်လှစ်ခဲ့ပြီးမြန်နည်းရဲ့ဝေးဖျားဘူးတွေနဲ့အရင်လိုမစီကားနိုင်တော့ပဲဖျားဘူးတွေကွန်ပစ္စည်းပို့ဆောင်သူတွေမရှိသလောက်နေသွားပြီလို့ရန်ကုန်အောင်မင်္ဂလာဝေးပြေးမှာဝေးပြေးရင်လုံငန်းနဲ့ဆက်ဆက်လုပ်ကိုင်သူတွေကပြောပါ
တယ်လုံးလုံးသွားတော့ဖျားတော့ခူးကြတယ်အရင်အရင်ပုံမှန်နှစ်လေးတော့ပါလေစစ်သက်တော်ချင်းလို့ချင်းအဲ့ကောင်ကြီးတိတ်ဆိုစစ်သက်တော်ပြစ်ပြီးပို့ရဒီကွယ်ကိုယ်ရေပေါ့ပုံတယ်လို့ဒီတော့ပြစ်ပြီးလို့ရိုက်ရိုက်နိုင်သွားတော့
ရွှေဆက်တော်ဖျားဟာစကူမျိုးအနောက်တောင်ဘက်16မိုင်အကွာမှာရှိတဲ့အနောက်ရိုးမအရှေ့ဘက်ဆုံးတောင်စွဲပေါ်မှာရှိပြီးတောင်ကျေမှာတော့မန်းချောင်းကကွေဝိုက်စီစဉ်နေတာဖြစ်ပါတယ်အဲ့ဒီမန်းချောင်းဘေးကဆက်တော်ရာကိုအောက်ဆက်တော်ရာလို့ခေါ်ဆိုကြပြီးတောင်ပေါ်ကခြေတော်ရာကိုတော့အထက်ဆက်တော်ရာလို့ခေါ်ဆိုကြပါတယ်။ဖျားဘူးရင်အပန်းဖြေခီးထွက်တတ်တဲ့မြမလူမျိုးတွေအတွက်ရွှေဆက်တော်ဖျားဟာနှစ်စဉ်နှစ်တိုင်းဖျားဘူးပြည်သူတွေနဲ့စီကားလေးရှိပါတယ်။အခုနှစ်မှာတော့အကျန်းဖက်စစ်တပ်ကမိမှုမျိုးနဲ့မိုင်20လောက်သာကွာဝေးတဲ့ကြေးရွာတွေမှာအကျန်းဖက်စစ်ကြောင်းထိုးတာတွေမိရှုဖျက်ဆီးတာတွေရှိနေတဲ့အတွက်ရဝေးဖျားဘူးတွေကိုမလာရောက်ဖို့ဒေသခံတွေကအကြံပြုထားပါတယ်
။ဘူးရက်တော့မလာရရကောင်းပါလေ။ဘူးရက်ကမလာရရကောင်းတယ်ဆိုတာဒီဘက်မှာဘူးရက်တွေကိုတော့ဆောက်ဖြစ်နေတာလေတိုက်ပွဲတွေက။ဆယ်တော်နဲ့မဇလီဒီဘက်ဟာဒီမှာတော့ဆောက်ဖြစ်နေတာ
။အကြံဖက်စစ်တပ်က2021ခုနှစ်အာနာသိမ်းပြီးတဲ့နောက်တနိုင်ငံလုံးစစ်မီးတောက်လောင်ခဲ့ပြီးအိုးအိမ်စွန့်ခွာထွက်ပြေးရသူစိုက်ပျိုးရေးလုပ်ငန်းကအစအသက်မွေးလုပ်ငန်းထိခိုက်ပျက်စီးသူငွေကြေးဖောင်းပွားပြီးကုန်စည်နှုန်းတွေအဆမတန်မြင့်တက်လာလို့တနိုင်ငံလုံးအတိဒုက္ခရောက်နေကြတာဖြစ်ပါတယ်။ ဒီလိုဖြစ်မှန်တွေကိုဖုံးကွယ်ဖို့အတွက်ရက်ကွက်ဆက်နပ်ပွဲစည်းကအစဆန္ဒလရာသီပွဲတော်များနမဲကျော်ဖျားစီတီများရဲ့ပွဲတော်များအထိဟန်ပြကျင်းပနိုင်ဖို့လှုံ့ဆော်နေပြီမဲ့တိုင်းပြည်ရဲ့စီးပွားရေးကြက်တဲကြောင့်ပွဲတော်များဟာတန်ပါတော်ပဲစီစီကားကားမရှိနိုင်တော့တာပဲဖြစ်ပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတော့ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင်
Radio Energy ရဲ့ Dolin Gabya Kanda ကို select နားဆင်ကြရပါမယ်. Pandora Yeta ထားတဲ့ Bebe Lamong ရဲ့ ကြိုက်ခဲမှု လို့ မြည်ပေးထားတဲ့ Gabya လေးကိုတော့ Nui Umo က ခန်းစားရုပ်ဖတ်ပေးမှာ ဖြစ်ပါတယ်ရှင်.
Bebe Lamong ရဲ့ ကြိုက်ခဲမှု. အချစ် ရေ ကြိုက်ခဲတယ်လို့ နာကျင်တယ်လို့ အချစ် ရေ စိတ်က ပဲ ထင်းနေတယ်လို့ တကယ် ပဲ ဖြစ်ပြက် နေတယ်လို့ ကို ဝေဒနာ ကို အာယုံ မမိ နိုင်တဲ့ အဖြစ် များ ਨੇ ကို ခန္ဓာ ကို နား မလေ နိုင်တဲ့ ဘဝ များ ਨੇ လက်ရာ ဆုံးက သူ နဲ့ မဆိုင် တယ်လို့ ဝဲ ဖတ် တော့ ဝဲ ဖတ် ပါ ပဲ လို့ တည်င်း ပို့ လာ ပေါ့ လဝဲ လက် ဖြံ အေး ပြား အပေါ် ရင် အာယုံ ကြော မြင် များ ပင် ကို အိမ် လို သွဲ ရှက် ထို ပင် ကို ရဲ့ ခြေ ချောင်း စူး ချုံ များ ဖြတ် တန်း သွာ လာ တပြင်းပြင်း စူးရှာ ကြိုက်ခဲ လက်မောင်း တွင် သွေးကြော များ ခုန်လောက် တဒိတ်တိတ် တိုးဝိ ပိုးကောင် တီကောင် တွန့်တွန့် လွန့်လူ လှဲ့ဝင် အောက်တက် ကြိုက်ခဲ လက်မောင်း ကို တိဆောက် ထားသော ကြွက်သား များ မာကျော် ခတ်ထန် ရာဘာ ပင်ခွန် လေပြည့်ရှံ အန်ကျ ပြန်လန် တွန့်ကန် တောင့်တင်း ကြိုက်ခဲ လက်မောင်း ယုံ များ မွာကျေ အက်ကွယ် Chinzi Ati Sunit Dasasit Gai Khe Nau Jo Gopu Lerai Pakong Nya Yu Madi Lama Apien Pat Atuin Pat Jain Aok No O Shin Pat Ba Tengke Dari Ton Ton Papa Achat Piani Jaba Le Achie Tan Diya Milong Dui Le Tepiap Piap Bawe Atat Dago Tong Lui Ni De Nalong Te Pokani ကပ်ပြတွေ့စင်းလာတဲ့အရာတစ်ခုခုကိုဘယ်ဘက်လက်မတော်တချောင်းထင်းနဲ့ကိုအင်းကအစိတ်ပိုင်းအားလုံးကိုစားပြုတ်အတင်းခင်ယူပင့်မထားလိုက်ရလေသလားဘယ်ဘက်ကိုမောင်းနှင်လိုက်တဲ့အုံနောက်ရဲ့လုပ်ငန်းစဉ်ကိုအဖြူရောင်အကွေအဝိုက်တွေ့ရဲ့ဘယ်နေရာဘယ်ပွိုင်းကနေထိန်းချုပ်ထားပါလဲညာညာအိတ်မပြောခြင်းဟာဘယ်ဘက်လက်မောင်းထုံကျင်မှုနဲ့အပြန်အလှန်အဆက်ဆက်ရှိလေသလား အယူအဆတွေမသေးထန်ခြင်းပင်မဲ့ဘယ်ဘက်လက်မောင်းရဲ့တာဝန်ယူမှုဆိုတာကဘဝပေးပါပဲအခြေအနေအရပါပဲနားလည်မှုပါပဲအကူအထာညာလက်ယုံဟာမအားလက်လို့ဖြစ်စေနာမကျန်းလို့ဖြစ်စေပြုတ်ထွက်လို့ဖြစ်စေမိထတောက်ရင်လောင်ကျွမ်းပြကြသွားလို့ဖြစ်စေဘယ်ဘက်လက်မောင်းပေါ် ဝန်ပူအားလုံးစုပြုံကြရောက်လာတာရှောက်လန်းရတဲ့အခါလက်ဝဲလမ်းကြောင်းကိုနှက်တက်သည်ဖြစ်စေမနှက်တက်သည်ဖြစ်စေရွေးချယ်သည်ဖြစ်စေမရွေးချယ်သည်ဖြစ်စေမဖြစ်မနေကိုင်းညွတ်လိုက်ရတဲ့အကြောင်းရင်းတစ်ခုပါပဲအချစ်ရဲ့သတင်းစာ Radio TV Phone အားလုံးကိုပိတ်ချပေးပါ အတွေးစိုးတွေကိုလစ်လျူရှုလိုက်ကြရအောင်ဘယ်ဘက်ရှင်အောင်ထဲကတစ်ချက်ချက်နာရီတန်ကိုနားစင်အဲ့ဒီဘယ်ဘက်လက်မောင်းပုံပါပဲတတောင့်တသာကောင်းမီအောင်ဆက်လဲလျောင်းလိုက်ပါတော့လင်းကျက်တုံသည့်အထိနေလုံးကြီးထွက်လာသည့်အထိမနှက်ပြန်ဆိုတာရှိသေးရင်စိုက်စိုက်မြဲမြဲကြာရောက်လာသည့်အထိ
Pandora Radio NUG ရဲ့ ဒီကနေ့ ည ထုတ်လွှင့်မှု နောက်ဆုံး အစီအစဉ်တွေ နဲ့ တော်လိုင်း တိကိတာ အစီအစဉ် နဲ့ နှုတ်ဆက်ပါရစေရှင် လူ ဦး ချစ်သူက တန်စင် စာသား ရေးပွဲ ထားပြီး တည်သင်း သီဆိုသူက တော့ စာ ဖြစ်ပါတယ် နားဆင် ခံစားကြပါရှင်
don't do the to sing your time da do even do to ni bian yao ko la pa de myo lin che Saba down to in my hey to the nepian yak pho flow pore myo le chen ne di down zu the do i own you ga away out to chin chin la pe ku shai pe pon si je ha ka Mitazuji tanto nido la la nyanzo Benia manini neba neba tu aloha nyama pida Abaji de pema ne ne neba tu aloha nyama
ဒီနေ့ကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြောင်းလဲဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်